ရှင်များရှင်ကျမသိန်းကီထိုက်ပါမြန်မာနိုင်ငံမှာကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုပမာဏတန်ချိန်တန်150လောက်လျှော့ချဖို့ရည်မှန်းကြောင်း Climate Invention Summit ကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာဂရိကဝတ်ပြုကြတဲ့ထိပ်သီးညီလာခံမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဂရိပြုလိုက်ပါတယ်
Despite a low level of industrialization
မြန်မာနိုင်ငံမှာစက်မှုလုပ်ငန်းနေပေမဲ့ရာသီဥတုပြောင်းလဲမှုရဲ့သက်ရောက်မှုတွေကိုခုခံနိုင်စွမ်းမရှိဆုံးနိုင်ငံတစ်ခုဖြစ်ပါတယ်လို့ပြောဆိုပြီးဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့ရာသီဥတုပြောင်းလဲမှုအရေးတုံ့ပြန်ဆောင်ရွက်မဲ့မြန်မာဂရိကဝတ်တွေကိုကြေညာခဲ့တာပါကုလသမဂ္ဂရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအလို့အဖွဲ့ UNFCCC ထံကိုမြန်မာနိုင်ငံရဲ့ရာသီဥတုပြောင်းလဲမှုအရေးကင်တွယ်ဆောင်ရွက်မယ်အစီအစဉ်ကိုဒီနှစ်ကုန်ပိုင်းမှာတင်သွင်းပါမယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။ဒီအမျိုးသားအဆင့်မှာဘာတွေဆောင်ရွက်သွားဖို့ရှိပါသလဲ
The NDC will reflect Myanmar's aspiration to reduce over 243 million tons of CO2
ပြန်ပြီးမြေဆွန့်ရင်အသုံးပြုမှုကို39ရာခိုင်နှုန်းတိုးမြင့်မယ်။နောက်တစ်တော့ကန္တာကနေဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှုကို25ရာခိုင်နှုန်းလျှော့ချမှုတွေနဲ့နိုင်ငံရဲ့ကာဗွန်တိုင်အောက်ဆိုက်တန်ကြေး243တန်းကျော်လျှော့ချမယ်ရည်မှန်းချက်အမျိုးသားအဆင့်စီမံကိန်းမှာပါဝင်မယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပြောသွားတာပါ။ပြန်ပြီးမြဲဆွန့်ရင်အသုံးပြုရေးအစိုးရဘက်ကတိုးမြင့်ဆောင်ရွက်လာတဲ့အထက်မှာနေအောင်ကြီးသုံးဆိုလာဆွန့်ရင်စနစ်တိုးချဲ့တာလည်းပါဝင်ပါတယ်။ပြည်ရင်းပြည်ပဖက်ဆက်ဆိုလာဆွန့်ရင်ထုတ်လုပ်ရေးကိုမြန်မာနိုင်ငံတွင်ပထမဆုံးအကောင့်ထဲပေါ်ခဲ့တဲ့မကွေးတိုင်းရဲ့ဆိုလာဆွန့်ရင်အတွေ့အကြုံကိုမကွေးတိုင်းတဘာဝပတ်ဝန်းကျင်တင်စာတနဲ့ဆွန့်ရင်ဝန်ကြီးဦးမြင့်စောကိုပြီးခဲ့တဲ့လပိုင်းတွေအတွင်းက VOA ကမေးမြန်းထားပါတယ်။
ဆိုလာနဲ့လုပ်တဲ့unit cost ကဈေးလဲပိုကြီးပါတယ်เนาะဒီ unit ကို300လို့350လို့တချို့ဆိုအရင်ဒီကာလဟိုရှော့လို့ရရင်ဒီ unit ကို900လောက်အထိပေးရတဲ့အနေအထားတွေဖြစ်သလိုသူကအချိန်ပြည့်အသုံးလို့လုံလောက်မှုသိမ့်မရှိဘူးဒါပေမဲ့လုံလောက်တယ်ဆိုရင်လည်းဈေးကပိုကြီးတယ်အဲ့လိုဖြစ်နေတယ်ဒါတော့ကျွန်တော်တို့ဟာပြီးတယ်သုံးမယ်အချိန်ပြည့်သုံးမယ်ဆိုရင်တော့ကျွန်တော်တို့ဆိုလာကအားကိုးလောက်တဲ့စနစ်တော့မဟုတ်ဘူ
းအစိုးရဘက်ကတော့ရာသီဥတုပြောင်းလဲမှုအရေးတုံ့ပြန်ကင်တွယ်မဲ့အစီအစဉ်တွေထဲမှာစွန့်အင်လေလွင့်မှုနေသွားအောင်လူနေအိမ်တွေစက်မှုလုပ်ငန်းတွေနဲ့တခြားကဏ္ဍအတွေမှာပါဆောင်ရွက်ဖို့နောက်အေးကတသန်းခွဲနီးပါးတစ်တော့ကျွိုင်းတွေကိုထိမ့်သိမ်းဆောက်ရှောက်ပြီးအများပိုင်းနဲ့ပုဂ္ဂလိကပိုင်းမြေအေးက6သိန်းကျော်မှာတစ်ပင်တွေပြန်ဆိုင်မယ်အကြောင်းလဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကကမ္ဘာခေါင်းဆောင်တွေအွန်လိုင်းကနေပါဝင်ဆွေးနွေးကြတဲ့ Climate Invention Summit မှာဂရိပြုပြောဆိုသွားကြောင်းပါရှင်